ရုရှားနိုင်ငံဆိုချီမှာလာမယ့်လတဲ့ကျင်းပမဲ့ရုရှားတို့ဦးဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြေကြေပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လဲဖို့ကြိုးစားနေတယ်လို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မဲ့ဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အဆတ်ယာဒုကဆင်ပေးဖို့သဘုံဘက်ကတောင်းဆိုချက်ကိုရုရှားဘက်ကဆွတ်လွတ်စေချင်နေတာလို့လည်းသဘုံတို့ကပြောပါတယ်။ဆွေးနွေးပွဲမှာဂျာလူအဖြစ်ဆောင်ရွက်ပေးသူကဘဲမလိုက်ပဲရိုးဖြောင်သူဖြစ်ရမှာဖြစ်ပြီးဆီးရီးယားအစိုးရရဲ့အင်အားအကြီးဆုံးမဟာမိတ်ဖြစ်တဲ့ရုရှားအနေနဲ့လုံးလို့မရဘူးလို့သဘုံတို့ကပြောပါတယ်။ဆီးရီးယားအစိုးရကတော့ဆိုချီဆွေးနွေးပွဲကိုတက်မယ်လို့ပြောဆိုထားပါတယ်ရှင်။